အလုံးသောယောဂီအပေါင်းတော်ခေါင်းတို့ယခုချိန်ကမ္မစပြီးတရားရှုမှတ်ကြရမှာဖြစ်ပါတယ်တရားရှုမှတ်တဲ့အလုံးဆိုတာကိုယ်ခန္ဓာကိုကိုယ်ဉာဏ်နဲ့စိုက်ကြည့်တဲ့အလုံးဖြစ်ပါတယ်ခန္ဓာအကြောင်းသိအောင်ကြိုးစားတဲ့အလုံးဖြစ်ပါတယ်ပဂတိတည်ရှိနေတဲ့မျက်မြင်ခန္ဓာကြီးထဲမှာပဂတိမျက်စိနဲ့မမြင်နိုင်တဲ့ဖြစ်စဉ်ကလေးတွေကိုဉာဏ်နဲ့ကြိုးစားပြီးတော့ပေါ်ထုတ်ပေးနေခြင်းပဲဖြစ်ပါတယ်ဒီတော့တရားရှုမှတ်တဲ့ယောဂီပုဂ္ဂိုလ်များဟာတရားရှုမှတ်မှုနဲ့လျော်တဲ့ဣရိယာပုတ်ကလေးတွေပြုပြင်ပြီးတော့ထိုင်ကြရမှာပါလျော်ထိုင်ရသောဣရိယာပုတ်၄ပါးမှာတရားရှုမှတ်နိုင်တယ်ဆိုပြီးမှလည်းပဲရသဖရာကအများအဖြစ်တော့ထိုင်ရိယာပုဂ္ဂိုလ်ဥစားပေးပြီးတော့ဟောကြားတော်မူခဲ့ပါတယ်။ဒါကြောင့်ထိုင်ရိယာပုဂ္ဂိုလ်ပြုပြင်ပြီးတော့ထိုင်ကြရမယ်။ဘယ်လိုပြုပြင်မလဲ။ပန္နေကအဘုဇိတ်တဝါသုတိအတိုင်းပဲ။အောင်မိတ်ခန္ဓာကိုယ်ကိုထက်ဝဲဖွဲ့ခွေထိုင်ကြရမယ်။ခွေပြီးတော့ထိုင်တဲ့အခါမှာပန္နေကဆိုတော့ဓမ္မလင်ကြီးထိုင်ခြင်းကိုပြောတာပါသို့တော်လည်းပဲမြို့သမီးများအနေနဲ့ဓမ္မလင်ကြီးထိုင်နေဖြစ်စေကျွန်းကျုံထိုင်နေဖြစ်စေမိမိတို့ကျန်းနေတဲ့အရိယာပုံနဲ့ထိုင်နေပါလေအထူးအဖြစ်တော့ခြေချင်းဝတ်တို့ခြေဖနှောင်းတို့ခြေပြားလေးတွေပေါ့ခြေသလုံးတို့ပေါင်းတို့နဲ့ဖြည့်ပြီးတော့မထိုင်မိအောင်ကြိုးစားပြီးတော့သတိပြုပါမယ်။အဲဒီလိုဖိပြီးတော့ထိုင်မြင့်ရင်မလိုလားအပ်တဲ့ဒုက္ခဝေဒနာတွေပြင်းပြင်းထန်ထန်ပေါ်လာတတ်ပါတယ်။အတတ်တည်းဆိုကျွန်တော်ကလေးကိုလွှဲပြီးတော့ခက်ကြဲကြဲခက်ရော့ရော့ဒီလိုလေးထိုင်ပြီးပေါ့။တင်းတင်းကြပ်ကြပ်ကြီးမဖြစ်စေနဲ့။အိမ်မှာအနားယူတဲ့အခါလွတ်လွတ်လပ်လပ်ထိုင်ကြလို့အဲ့ဒီလိုမျိုးထိုင်ပြပါလက်ကလေးနှစ်ဖက်ကတော့ဘယ်ဘက်လဲဘဝအောက်ကထိုင်ညာဘက်လဲဘဝအပေါ်ကတင်းပြီးတော့တမလင်ခွေရဲ့အပေါ်မှာအလင်းသင့်တယ်လို့ခြားထားပြရမယ်တကယ်တခါလည်းပဲလက်တန်ရှိတဲ့ပုဂ္ဂိုလ်များကြတော့လက်ကလေးနှစ်ဖက်ကိုဖြန့်ပြီးတော့ထောက်ထားတယ်လို့မျိုးဖြစ်နေပါလိမ့်မယ်ကိစ္စမရှိပါဘူးတကယ်တကယ်ယောဂီပုဂ္ဂိုလ်များကြတော့ဘယ်ဘက်ဒုက္ခအပေါ်မှာဘယ်ဘက်လဲဘဝတင်နေညာဘက်ဒုက္ခအပေါ်မှာညာဘက်လဲဘဝတင်နေဒါလည်းရပါတယ်တချို့ကလည်းဘဝနဲ့ဘဝပဲလက်ကလေးအုပ်ထားတယ်မှောက်ထားတယ်ဒါလည်းဖြစ်ပါတယ်အဓိကကတော့မိမိရဲ့ခန္ဓာကိုယ်ဟာကြာကြာထိုင်နေမဲ့ဣရိယာပုဖြစ်အောင်ကိုယ့်ရဲ့ခန္ဓာကိုယ်နေထားလိုက်အဆင်ပြေတယ်လို့ကြည်ထိုင်ဖို့ပါပဲအားကတော့မမတ်ထားတာအကောင်းဆုံးပဲလွန်လွန်ကဲကဲကြီးတောင်းတောင်းကြီးဖြစ်နေမယ်ဆိုရင်တော့လည်းပဲအချင်းရှိတဲ့ပုဂ္ဂိုလ်များအတွက်ကတော့အားကလေးမမတ်တောင်းတောင်းလေးထားပေါ့အချင်းမရှိတဲ့ပုဂ္ဂိုလ်များကြတော့လည်းတိတ်တောင်းလို့ရင်သူ့ကိုအားဆိုင်နေရတာနဲ့အမှားကြီးကမရနိုင်ဘူးဖြစ်တတ်တယ်ဒီတော့တရားနဲ့တရားတော့မတူဘူးပေါ့အတတ်နိုင်ဆုံးတော့အားကလေးမမတ်ထားမြေလောင်ကလေးကိုမိတ်ပါးစပ်ကလေးကိုပိတ်မျက်နှာကလေးကိုရှင်းတဲ့တဲ့ကြည့်နေတဲ့အမူအရာနဲ့တဲတဲ့ကလေးထားဒါဆိုရင်ဣရိယာပုပြင်ဆင်မှုလုံလောက်ပါပြီအဲဒီလိုပြင်ဆင်ပြီးပြီဆိုရင်ဘာလုပ်ကြရမလဲမိမိခန္ဓာကိုယ်ကိုကြည့်ရမှာပဲကြည့်ဖို့ရတဲ့စိတ်ကိုစူးစီးပြီးဖို့လိုတယ်စိတ်ကိုစူးစီးလို့မရရင်တော့ခန္ဓာကိုယ်ကိုဘယ်လိုမှကြည့်လို့ရမှာမဟုတ်ဘူးဒါတော့ခန္ဓာကိုယ်ကြည့်တဲ့နေရာမှာစိတ်ကိုစူးစီးပေးလိုက်အဲ့ဒါကိုတမာတိထူထောင်တယ်လို့ခေါ်တယ်စိတ်ကလေးစူးစီးလိုက်အဲစူးစီးတဲ့နေရာမှာလည်းတစ်ခါတစ်ခါအထက်ခဲလေးတွေဖြစ်တတ်တယ်စိတ်ကသိက္ကိုအတွေးအာယုံကလေးပေါ်မှာတန်းနေတယ်ကိုယ်ကသူ့ကိုစူးစီးလိုက်မယ်ဆိုရင်လွန်လွန်နဲ့စူးစီးလို့မရပဲနဲ့စိတ်တွေပိုးပြီးတော့ပြက်လင်းတတ်တယ် ဥပမာအဖြစ်ရိုင်းဆိုင်နေတဲ့နွားကလေးတဲ့ကောင်ဖမ်းတဲ့အခါမှာအတင်းတလမန်းချင်ကျိုးနဲ့ဆွဲယူမယ်ဆိုရင်နွားကလေးကလည်းယုံကိုကလည်းဆွဲနေကိုလည်းပြန်မနွားလည်းပြန်မလူရခင်မရောက်ချောချောမောမောနဲ့တကရခါလည်းပဲသူဆွဲတဲ့နောက်ကိုတန်သိမ့်လိုက်ပြီးတော့မှမော်လာပြီဆိုတော့မှကိုလိုချင်တဲ့နေရာကိုဆွဲယူတယ်တကရကလည်းပဲချော့မော်ပြီးတော့ဆွဲယူတယ်အဲ့ဒီလိုဓာရိုင်းကလေးကိုကျိုးကလေးနဲ့ခြေပြီးတော့ဆွဲတဲ့နေရာမှာပရိယေမျိုးမျိုးသုံးရတယ်လို့ပါပဲမိမိစိတ်ကိုစူစီးတဲ့နေရာမှာလည်းပဲပရိယေလေးသုံးပြီးဖို့လိုတယ်စိတ်တည်သိပြီးတော့အတွေ့အအရုံကလေးတွေအပေါ်မှာထက်သန်နေမယ်ဆိုလို့ရှိရင်တခါတခါလည်းပဲအတန်အသင့်စိတ်ရဲ့အလိုကိုလိုက်ပြီးတော့ကဲတွေးခြင်းနဲ့တွေးသံဆိုပြီးတော့အဲ့ဒီလိုလှုပ်ပေးထားလိုက်ရတဲ့အခါမျိုးလည်းရှိတယ်။5မိနစ်တန်နေ10မိနစ်တန်နေလှုပ်ပေးလိုက်သူတွေးခြင်းတွေးဒါပေမဲ့မိမိကမျက်လုံးမှိတ်ပြီးတော့ငြိမ်နေတော့စိတ်ဟာလှုပ်ပေးလိုက်ပြီမဲ့လည်းပဲအကြာကြီးမတွေးနိုင်ပါဘူး။တွေးခြင်းတလို့တွေးပါစေဆိုပြီးတော့လှုပ်ပေးလိုက်ပြီအဲ့ဒီစိတ်ကလေးယော့သွားပြီပျော့သွားပြီဆိုတဲ့အခါကျတော့မှကိုတက်ပေးခြင်းနဲ့အာယုံတစ်ခုခုကိုဆွဲယူပြီးတက်ပေးလိုက်ရင်အလွယ်တကူထိန်းချုပ်လို့ရပါတယ်အဲ့ဒီလိုမှမဟုတ်ရင်လည်းပဲစိတ်ကိုလျှော့ချထားပေးလိုက်အရာအားလုံးဒီကိုယ်နဲ့ဘာမှမဆိုင်ဘူးမပတ်သက်ဘူးဒီလိုစိတ်ကိုလျှော့ချထားလိုက်ငြိမ်သက်နေပြီစေငြိမ်းချမ်းနေပြီစေအဲဒီလိုစိတ်ကိုလျှော့ချထားလိုက်ရင်အလုံးလုံးစိတ်ဟာယော့သွားတယ်အဲဒီလိုစိတ်ကလေးလျှော့ချထားလိုက်တော့မှစိတ်ဟာအာယုန်တွေစီတော့မပြေးသွားတော့ပဲနဲ့ငြိမ်သွားပြီဆိုတော့မှကိုတက်ပေးခြင်းနဲ့အာယုန်တစ်ခုခုကိုတက်ပေးလိုက်ပါတခါတခါလည်းပဲစိတ်တွေပြန့်လွင့်နေတယ်။ဘာရလို့မဟုတ်ဘဲနဲ့စိတ်တွေပြန့်လွင့်နေတယ်စွစည်းလို့မရဘူးဖြစ်။အဲ့ဒါလို့စွစည်းလို့မရဘူးဆိုရင်တော့ထပ်ပေါက်တစ်ခုအနေနဲ့မျက်လုံးကလေးပြန်ဖွင့်ကြည့်လိုက်ပြီးတော့မှပြန်ပိတ်လိုက်။အဲ့ဒါလို့ဆိုရင်လည်းပဲစွစည်းလို့ရနိုင်ပါလေ။စိတ်ကလေးကိုဒီလိုစူးစီးလိုက်တဲ့အခါမှာအဲ့ဒီနီးနဲ့မှဘလို့မှစူးစီးလို့မရဘူးဆိုရင်တော့ဝင်လေထွက်လေလေးကိုသတိထားကြည့်လိုက်ဝင်လေထွက်လေဆိုတာယုတ်တရားလေးပဲအဲ့ဒီယုတ်တရားကလေးကိုစိတ်ချက်ချက်တန်တန်ကြီးနဲ့လည်းပဲကြည့်နေစရာမလိုဘူးသူကထင်ရှားပြီးသားပဲရှိနေပြီးသားပဲသူရဲ့သဘာဝအတိုင်းလေးအသက်ရှူနေတာလေးကိုသာလေးမှေ့ပြီးတော့ကြည့်လိုက်ရုံပဲ။ဟောတာဝင်လေလေးပဲ၊ဒါထွက်လေလေးပဲ။ဝင်လေလေးဝင်လာတယ်။ဟောထွက်လေလေးထွက်သွားတယ်။အာယုန်လေးစီကိုစိတ်မရောက်တော့ဘဲနဲ့မိမိရဲ့စိတ်ဟာဝင်လေစီထွက်လေစီပုံမှာပဲ။စိုးစိုက်ပြီးတော့ဖြစ်နေတယ်။အဲဒီလိုဆိုရင်စိတ်ကလေးကပျော်ပြောင်းလာမယ်၊နှူးညံ့လာမယ်၊တိမ်မွေ့လာမယ်။ကာလစိတ်တန်။မုဒ္ဒစိတ်တန်။အာနိဝရဏစိတ်တံဖြစ်လာမယ်အဲဒီလိုစိတ်ကလေးဝင်လေထွက်လေလေးကိုကြည့်နေရင်းနဲ့ပျော်ပြောင်းလာပြီတိမ်မွေ့လာပြီနှူးညံ့လာပြီတည်ငြိမ်လာပြီဆိုတဲ့အခါကြတော့မှမိမိခန္ဓာကိုယ်မှာစောစောကတည်းကသတိမထားမိတဲ့အရာလေးတွေသတိမထားမိတဲ့သဘာဝလေးတွေခန္ဓာကိုယ်မှာရှိနေတယ်ဥပမာဆိုကြပါစို့စောစောတော့ကသတိထားမိတာကဒုမောင်ကခြေလဲလို့မိမိသိနေတယ်ငါလို့သိနေတယ်နားရင်လဲဒုမောင်ကခြေလဲကနားတယ်လို့သိနေတယ်ကျင်ရင်လဲဒုမောင်ကခြေလဲကကျင်တယ်လို့သိနေတယ်တွေးနေရင်လဲငါတွေးတယ်လို့သိနေတယ်ဒါသောသောကသိနေတဲ့ပဂရိအတိပါအဲ့ဒီပဂရိအတိကို အတော့မပြုတ်ပဲနဲ့ညံကလေးနဲ့သိတယ်အတိမျိုးဖြစ်အောင်မိမိသိနေတဲ့အာယုံကလေးကိုပညာနဲ့ပရမခွဲကြည့်ရမယ်တကယ်ရှိတရားနဲ့မရှိတရားကိုခွဲကြည့်ရမယ်အခုနာရာလေးကငါဟုတ်သလားမဟုတ်ဘူးလားဆိုတာကိုစူးစိုက်ကြည့်ပြီပေါင်းသွားကြတယ်ဆိုမှဒါပေါင်းဟုတ်သလားမဟုတ်ဘူးလားဆိုတာကိုခွဲကြည့်ပြီခြေသလုံးကနာပေမဲ့ခြေသလုံးဟုတ်သလားမဟုတ်ဘူးလားဆိုတာကိုညံကလေးနဲ့ထောက်ထောက်ပြီးတော့ကြည့်ပြီတွေးနေတာလေးကလည်းပဲငါကတွေးနေတာလားတွေးစိတ်ကလေးတွေသူ့အနေသူကြောင်းတိုက်ဆိုင်လို့ဖြစ်နေတာလားဆိုတာကိုတတိလေးကပ်ပြီးတော့ကဲခတ်ပြီဒါကြောင့်ဒီနေရာမှာတရားရှုတဲ့နေရာမှာတတိယခက်ကန္တာသိရေးကြည့်ပါလေတတိလေးနဲ့ထောက်ထောက်ပြီးတော့ကြည့်ပြရမယ်တတိနဲ့ထောက်ပြီးတော့ကြည်ပေးပြီဆိုကြတဲ့ကမိမိစိတ်ထဲမှာအာယုံတစ်ခုကိုစူးစိုက်မှုဆိုတာတမာရီမပါဘဲနဲ့မဖြစ်ဘူးစိတ်တွေပြန့်လွင့်နေလို့မရဘူးဒါကြောင့်စိတ်တွေမပြန့်လွင့်အောင်ပရမသောဝင်လေထွက်လေလေးနဲ့စူးစိမ့်မိအောင်ကြိုးစားပြီးတော့မှနည်းနည်းလေးစောင့်ကြည့်လိုက်တော့ဟောတွေးနေတယ်တွေးတဲ့သဘောလေးကိုသတိထားမိလာတယ်အော်တွေးနေတာလေးဟာငါတွေးတာလားသူတွေးတာလားပုဂ္ဂိုလ်တ attva ကတွေးနေတာလားတွေးစိတ်တွေဖြစ်နေတာလားလို့ဉာဏ်ကလေးနဲ့ထောက်ထောက်ပြီးတော့ကြည့်ပြီအဲ့ဒီလိုထောက်ကြည့်ပြီးဖို့တော့တတိလေးနဲ့အကဲခတ်ပြီတတိကရှိကတော့ဉာဏ်ကနောက်ကလာတယ်တတိလေးနဲ့ထားပြီးတော့ကြည့်လိုက်တော့သောတာကပုဂ္ဂိုလ်တ attva လို့ထင်နေပေမဲ့ပုဂ္ဂိုလ်တ attva မဟုတ်တာတွေတွေ့နေရတယ်ငါလို့ထင်နေပေမဲ့ငါမဟုတ်တာတွေတွေ့နေရတယ်။ဒီနေရာလေးမှာအကြောင်းတစ်ချက်ဆောင်းလိုက်ရင်အကျိုးဖြစ်တဲ့အတိတ်ကလေးတစ်ခုပေါ်လာတယ်။အကြောင်းလေးတက်ဆိုင်တဲ့တက်ဆိုင်တဲ့အကျိုးလေးတွေစီကစင်ကပေါ်လာတယ်။ငါရဲ့ခက်ခန္ဓာပြပြလာတယ်။ငါစရာကပြည့်ညက်ပဲ။တကယ်တဘာဝရှိတရားကပရမတ်ပဲ။ဒုဗောကရှိတဲ့ကပြည့်ညက်ပဲ။တကယ်တဘာဝရှိတရားကပရမတ်ပဲ။အဲ့ဒါကိုခွဲကြည့်လိုက်တဲ့အခါကျတော့ဟောဒုဗ္ဗောင်ကခြေသက်ကနားတယ်ဆိုပေမဲ့တကယ်တမ်းကျတော့ဒုဗ္ဗောင်ကခြေသက်နားတာမဟုတ်ဘူးဒီထဲမှာနားတဲ့သဘောလေးရှိနေတယ်အဲ့ဒီနားတဲ့သဘောလေးကနားနေတာကျင်းတဲ့သဘောလေးရှိနေတယ်အဲ့ဒီကျင်းတဲ့သဘောလေးကနားနေတာကျင်းနေတာကဲတဲ့သဘောလေးရှိနေတယ်အဲ့ဒီကဲတဲ့သဘောလေးကကဲနေတာပေါ်နေပူတဲ့သဘောအင်းနဲ့အေးတဲ့သဘောလှောက်ရင်လှုပ်တဲ့သဘောငြိမ်ငြိမ်တဲ့သဘောအဲ့ဒီသဘောလေးတရားလေးတွေကတစ်ခုပြီးတစ်ခုဖြစ်နေတာအဲ့ဒါကိုပဲမိမိကငါလို့သွားပြီးတော့ပုံသတ်လိုက်တာငါနာတယ်ငါကျင်တယ်ငါခိုက်တယ်ငါခဲတယ်ငါနဲ့သွားပြီးတော့ဆက်သတ်လိုက်တာတကယ်တမ်းကျတော့ငါမဟုတ်ဘူးငါစရာလည်းမရှိဘူးပုဂ္ဂိုလ်တ attva လည်းမဟုတ်ဘူးဒုပ္ပငါခြေလည်းလည်းမဟုတ်တဲ့တဘာဝဖြစ်စဉ်တရားလေးပဲ။ဟောတာတဘာဝဖြစ်စဉ်တရားလေးပဲ။ငါပြုတ်ပြင်းလို့ဖြစ်တာလည်းမဟုတ်ဘူး။ငါဖြစ်စေခြင်းလို့ဖြစ်တာလည်းမဟုတ်ဘူး။ငါပြောင်းစေခြင်းပဲမလဲတကြောချင်မှပြောင်းတာ။အကြောင်းဖြစ်ရင်ကျိုးဖြစ်နေတာပဲ။အကြောင်းရသွားမှအကျိုးရသွားတာပဲ။အကြောင်းရလို့ကျိုးရပြီပဲ။နောက်တော့အကြောင်းတရားတွေဆက်ပေါ်ရင်ကျိုးတရားတွေလည်းဆက်ပေါ်နေတာပဲလို့အဲ့ဒီလိုကြောင်းကျိုးဓမ္မသဘာဝဖြစ်စဉ်တရားကလေးတွေကိုဉာဏ်နဲ့မြင်အောင်ကြိုးစားပြီးတော့ကြည့်ပြလိုက်ခြင်းဟာအဲ့ဒါဝိပဿနာရှုတဲ့အလုပ်ပါပဲအဲ့ဒါကြောင့်မို့လို့ပထမဆုံးထိုင်ကြရပုဂ္ဂိုလ်ပြုပြင်ပြရမယ်ဒုတိယတတိလေးကပ်ပြီးတော့သမာဓိလေးဖြစ်အောင်ကြိုးစားပြရမယ်တတိယမိမိခန္ဓာကိုယ်မှာရှိတဲ့သဘာဝဖြစ်စဉ်တရားကလေးတွေကိုတတိကရှိကကြည့်ဉာဏ်ကနောက်ကလိုက်တတိနဲ့ဉာဏ်ကပေါင်းပြီးတော့ပုဂ္ဂိုလ်တ attva ငါဆိုတဲ့ပြဉ္ညာမြင့်တွေပြောက်ပြီးပရမတ်အမြင်ကိုရောက်ကြိုးစားပြီးတော့ကြည်ပေးလိုက်ကြ